မေရိကန်စစ်တပ်ကဥဆောင်ပြီးထိုင်းနိုင်ငံမှာနှစ်စဉ်အင်ရှင်ဖြစ်လက်ခံကျင်းပပြုလုပ်တဲ့ကော့ဘရာကိုရွှေမွေဟောက်စီးရီးလေးကျက်မှုစတင်တဲ့အခါနာကိုဖေဖော်ဝါရီလ28ရက်နေ့ကထိုင်းနိုင်ငံအရှေ့ပိုင်းကဥတပောင်းလေးစိတ်မှပြုလုပ်နေတာဖြစ်ပါတယ်ဒီကော့ဘရာကိုစီးရီးလေးကျက်မှုကိုCOVID-19 ကာယောဂါကြုံနေရတဲ့နှစ်နှစ်အတွင်းမှာအရင်လိုအပြည့်အဝမလုပ်နိုင်ခဲ့ပါဘူးအခု2023နှစ်မှာတော့ယာနှုန်းပြည့်ပြန်ပြီးပြုလုပ်နိုင်ခဲ့ပါတယ်ဒီစီးရီးလေ့ကျင့်မှုမှာအမေရိကန်ထိုင်းစင်ကာပူအင်ဒိုနီးရှားဂျပန်တောင်ကိုရီးယားနဲ့မလေးရှားနိုင်ငံတွေအပါအဝင်နိုင်ငံ30ကျော်ကစစ်တီပေါင်း 8,000 ကျော်ပါဝင်ခဲ့တယ်လို့အင်ရှင်ထိုင်းနိုင်ငံကနေထုတ်ပြန်ထားပါတယ်
During this year's Cobra Gold, nearly 6,000 participants.
အခုနှစ် Cobra Gold စီးရီးလေ့ကျင့်မှုမှာစစ်သည်ပေါင်း 6,000 လောက်ထိပါဝင်ပြီးပြင်စမမျိုးဆက်တိုက်လေရင်နေ၊ကုန်းရီနှစ်ထွေသွားတင့်ကားတွေ၊လေကြောင်းစစ်စင်ရေးလေ့ကျင့်မှုတွေပါဝင်ပြီးနိုင်ငံပေါင်းစုံကကြီးရေလေ၊အာကာသတပ်ဖွဲ့တွေအပြင်အင်တာနက်ပေါ်ကစိုက်ဘာတပ်ဖွဲ့တွေပါပူးပေါင်းပြီးစစ်ရေးလေ့ကျင့်ကြမှာဖြစ်တဲ့အကြောင်းအမေရိကန်စစ်တပ်ရဲ့ Indo-Pacific တိုင်းဒေသတိုင်းမှူးဗိုလ်ချုပ် John Aquino ကပြောသွားတာဖြစ်ပါတယ်အလားတူပဲတူရကီနိုင်ငံငလျင်ဘေးပါဝင်ကဘာရက်ကဘေးအနေအမျိုးမျိုးမှာကုညီကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့လိုအပ်တဲ့လေ့ကျင့်သင်ကြားရေးတွေကိုလည်းဒီကော့ဘရာကိုစီးရီးလေ့ကျင့်မှုမှာထည့်သွင်းသွားမှာဖြစ်တဲ့အကြောင်းဗိုလ်ချုပ်ဂျွန်အန်ကွီနိုကပြောသွားပါတယ်မြန်မာနိုင်ငံမှာ2010ပြည့်နှစ်နောက်ပိုင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖြစ်လာတဲ့နောက်မြန်မာစစ်တပ်ကအရာရှိအချို့ကိုလည်းဒီကော့ဘရာကိုစီးရီးလေ့ကျင့်မှုမှာလေ့လာသူဖြစ်တက်ရောက်ဖို့ဖိတ်ကြားခံရပါတယ်ဒါပေမဲ့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးအကြမ်းဖက်တပ်ဖြတ်မိရှို့မှုတွေကြောင့်ဒီစီးရီးလေ့ကျင့်မှုကိုတက်ရောက်ဖို့ဖိတ်ကြားခြင်းမရှိတော့ပါဘူး။အမေရိကန်နိုင်ငံကဥဆောင်ပြုလုပ်တဲ့ဒီကော့ဘရာကိုစီးရီးလေ့ကျင့်မှုမှာအရင်ကမြန်မာစစ်တပ်ကိုဖိတ်ကြားခဲ့တဲ့အတွက်ပြည်တွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပေါ်မှာသူတို့တက်တာတယ်ဆိုတဲ့သတင်းစကားထုတ်ပြန်မှုစစ်တပ်အတွက်အခွင့်အရေးရသွားစေခဲ့တယ်လို့အမေရိကန်နိုင်ငံခြေဆိုင်မြန်မာရေးလေ့လာသူဒေါက်တာတင့်ဆွေကတုံ့သက်ပါတယ်
။ဟိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောလက်နက်မကင်တဲ့နိုင်ငံကြီးအင်အားစုတွေရောမှာသူဟာနိုင်ငံတကာစင်မြစ်မှာလူရဝင်နေဆိုတာကိုပြောခြင်းဆိုရင်းတဲ့သဘောပေါ့အခုအမှားတော့ဖိတ်တဲ့လူအဖိတ်သူကတော့ဖိတ်ခါရတာတက်တက်ဖြစ်ပြီးတော့ဒီအဖိတ်ခါရခြင်းကိုသူကဟိုသူ့ကိုယ်သူဂုံတင်ပြီးတော့တနည်းအားဖြင့်တလွဲအသုံးချပြီးတော့တနည်းအားဖြင့်အဲမင်းတို့ကြီးငါတို့ကလူရဝင်နေဆိုတာပြီးဟိုပြောအခုမှပြောလာတာပေါ့နော်ဟိုပြောလာခြင်းဟာဒါရိုးသားခြင်းမရှိတဲ့စစ်တပ်တခုဖြစ်တယ်လို့ကျွန်တော်ကဒီလိုပဲမြင်ပါတယ
်တပ်တန်း42နှစ်ရှိပြီဖြစ်တဲ့ဒီကော့ဘရာကိုစီးရီးလေ့ကျင့်မှုမှာလူခွင့်ရေးချိုးဖောက်မှုတွေအတွက်နာမည်ပြတ်ရှိနေတဲ့မြန်မာစစ်တပ်ကိုတက်ရောက်ဖို့အရင်ကဖိတ်ကြားခဲ့တာဟာဒေသရင်းမှာတရုတ်နိုင်ငံအင်အားကြီးထွားလာတဲ့အခြေအနေကြောင့်နိုင်ငံတကာစစ်ရေးအင်အားချိန်ခွင်ရှာထိန်းညှိဖို့ဖြစ်ပေမဲ့2021ခုနှစ်အာဏာသိမ်းလိုက်တဲ့နောက်မှာတော့မြန်မာစစ်တပ်ဟာအင်အားထိန်းညှိဖို့ဖိတ်ကြားတဲ့အဆင့်အောင်မရှိရတာကိုပြသနေတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။ဒီနေ့တက်နေတဲ့အာဏာသိမ်းပြီးတက်နေတဲ့မြန်မာနိုင်ငံရဲ့စစ်တပ်အပေါ်မှာဒီဥဆောင်စုဥရပြုတဲ့အမေရိကန်စစ်တပ်ကရောနောက်အင်ရှင်ထိုင်းနိုင်ငံအပေါ်ဝင်ဒီစစ်တပ်တွေကပါသူအဆင့်ကိုနှိမ့်ချလိုက်တယ်။ဒီနေ့အဖြစ်လူရမသွန်းဘူးဆိုတဲ့အနေထားတရက်ကိုပြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဒီလူခွေချုပ်ဖောက်မှုအပေါ်ဝင်ပေါ့နော်တကယ်ဆိုရင်ဒီကျွန်တော်တို့တက်မပြစ်စစ်သားစုရောက်မှုတွေပါတယ်ဒါကိုပြောလုံးလို့ဟိုဗမာစစ်တပ်ကဟိုရှော့ချလိုက်ရတယ်ဆိုတော့ဒီသမိုင်းကြောင်းမှာဗမာစစ်တပ်ဟာနိုင်ငံတကာစံကုန်မမှီဘူးဆိုတာကိုဟိုပြခြင်းလည်းဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့ဗမာနိုင်ငံပါတဲ့ဒေတာတွင်စီရေလုံခြုံရေးချိန်ငုံရှာပြောင်းလာတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒီအပြောင်းလဲကိုအမေရိကန်ကအစပြုတယ်သူ့ရဲ့ပြိုင်ဘက်ကြီးဖြစ်တဲ့တရုတ်နိုင်ငံရဲ့ဒီတိုင်ဝမ်အပါဝင်เนาะတောင်ပစိဖိတ်ကကျွန်းနေကိစ္စအရေးမှာတရုတ်ရဲ့အဲလေဝကြီးအုပ်မှုကိုအမေရိကကတံပြန်မှုလုပ်တဲ့ဗျူဟာစည်ရေးနဲ့လုံခြုံရေးဗျူဟာပြောင်းလာပါတယ်အဲ့ဒီလိုဖြစ်ရတဲ့အတိုင်းပူးတွဲစီစီစစ်စင်ရေးလက်ချက်မှုမှာဗမာနိုင်ငံကိုမဖိတ်ချင်းကတော့စစ်တပ်ကဗမာပြည်မှာအုပ်ချုပ်နေတဲ့ရွေးတော့အဲ့ဒီအစ်စ်နဲ့တက်လာစရာမရှိပဲနဲ့စစ်တပ်ဟာတကယ်ဒီမိုကရေစီဖက်ဒရယ်ပြည်တော်စုနိုင်ငံထဲမှာဟောလူလေးစားခံရတဲ့စစ်တပ်အဆင့်ဖြစ်လာမှသာလေလူရပြောင်းဝင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
အခုနှစ်